င်္ဂလာပါခင်ဗျာဒီဒီမတ်မှတ်မှတ်သားသားစကားများအစီအစဉ်မှာရန်ကုန်တိုင်းပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်သိန်းလဲပြန်ချိုင်းဝန်ကြီးဦးရဲထွတ်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးလတ်ဆွေတို့ရဲ့ပြောစကားတချို့ကိုပြန်ဖောက်သည်ချလိုပါတယ်ရန်ကုန်မြို့မှာဧက90ကျဲရှိတဲ့မြမအတန်ရေကူးအတန်လွန့်ဆက်ယုံဝင်းကိုပြန်ချိုင်းဝန်ကြီးဌာနကပုတ်ကလစ်ကကုမ္ပဏီတစ်ခုတည်းကိုရည်ရွယ်တဲ့စီးမြင့်နေနဲ့နှစ်ရှည်လွှဲပြောင်းပေးဖို့တင်တာခေါ်တာဟာကုမ္ပဏီတစ်ခုရဲ့အကျိုးစီးပွားကိုသာရှေ့ရှုနေပြီးအချုပ်အခြာအာဏာကိုလည်းထိခိုက်စေပါတယ်လို့ရန်ကုန်မြို့တော်ဝန်ဟောင်းတူဖြစ်တဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်သိန်းလေးကပြောကြားလိုက်ပါတယ်။ပွင့်လင်းမြင်သာမှုမရှိတဲ့အတွက်ဒီတင်တာကိုရပ်ဆိုင်းပေးဖို့လွှတ်တော်မှာတင်ပြခဲ့ပြီးဇွန်လ17ရက်နေ့ကဆွေးနွေးစဉ်မှာဦးအောင်သိန်းလေးကအခုလိုပြောလိုက်တာဖြစ်ပါတယ
်။ဒီပိုင်ဆိုင်မှုဟာမြို့သားအကျိုးစီးပွားနဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုနဲ့ပိုင်ဆိုင်မှုနဲ့ခိုက်တဲ့အချိုးအခြာဆက်ဆံနေတယ်လို့ကျွန်တော်အနေနဲ့သုံးသပ်ပါတယ်။ဒါကြောင့်မလို့ဒီခုတာဝန်ရုံးမြင်နေပတ်သက်ပြီးတော့မှနိုင်ငံတော်နဲ့အများပြည်သူအကျိုးရေရှည်မျိုးသားအကျိုးစီးပွားအခြေအနေဖန်တီးပိုင်ခွင့်ကိုနိုင်ငံတော်နဲ့နိုင်ငံတော်အစိုးရနဲ့ပြည်သူလူထုလက်ထက်မှာရှိနိုင်ဖို့တွင်တင်တာပါစီမံကိန်းတွေကိုနိုင်ငံတော်အစိုးရကိုယ်တိုင်နှစ်ရှည်စီမံကိန်းဖြစ်ဆောင်ရွက်သွားတဲ့နယ်လို့ကျွန်တော်အနေနဲ့ခင်ဗျားဦးစားပါတော့ဒီကြောင့်ဆိုတော့နိုင်ငံကြီးမှတရှိပြောပြပါပါ
ရေကူးအတန်လွန်ဆက်ယုံတင်တာကိစ္စဟာအခရီးတရားခင်းခင်းနဲ့ဆောင်ရွက်ခဲ့တဲ့ကိစ္စဖြစ်ပြီးဖွဲ့စည်းပုံအခြေခံဥပဒေမဆိုထားတဲ့တာမန်ကျင့်ဝတ်နဲ့မညီတဲ့လှုပ်ဆောင်ချက်တစ်ခုရှိရင်တောင်သူ့အနေနဲ့ရင်ဆိုင်ဖြေရှင်းသွားမှာဖြစ်ကြောင်းပြန်ကြိုင်းဝန်ကြီးဦးရဲထွတ်ကပြောလိုက်ပါတယ်။ဇွန်လ17ရက်နေ့ကရေကူးအတန်လွန်ဆက်ယုံဝင်းဟောင်းနဲ့တင်တာနဲ့ပတ်သက်လို့ပြည်တော်စုလွှတ်တော်မှာလာရောက်ရှင်းလင်းပြောကြားစဉ်ဦးရဲထွတ်ကအခုလိုပြောလိုက်တာဖြစ်ပါတယ
်။အချို့တွေကဖွဲ့စည်းပုံအခြေခံဥပဒေရာဟာပေါ့။ဥပမာတင်တာကိုတို့တော့တင်ပြီးခေါ်မယ်ဆိုရင်ဝန်ကြီးဌာနတွေမှာတင်တာခဲတာတစ်ချောင်းကနေစပြီးတော့မှဟိုစီမံကိန်းတွေဒီတင်ပေါင်းများစွာရှိတယ်ဘယ်လိုလုပ်မလဲအဲ့ဒါကျွန်တော်တို့တော့ကျွန်တော်တို့လက်လမ်းမိတော့ဘွေစုံအခြေခံတွေမပါဘူးဒါမှမဟုတ်ကျွန်တော်ကဘွေစုံအခြေခံဥပဒေဆိုင်ကိစ္စပြောရင်ကျွန်တော်တည်ချက်မှတ်ချက်ပါတယ်အဲ့တော့ကျွန်တော်ပြောခဲ့တာတော့ဆုံးမရှင်းနဲ့ကျွန်တော်တော့ဘာကိုစုံမှာမပါဘူးဘွေဖြစ်တယ်ဆိုရင်ဆိုသက်ပြည်တယ်တော့အခြေပြင်းဆိုသက်ပြည်တယ်ကျွန်တော်ရင်ဆိုင်မှုတင်တယ်အဲ့ကျွန်တော်ရဲ့ကိုယ်ပိုင်ယူဆချက်ကတော့ခင်ဗျားဒီလောက်မြင့်မြတ်တဲ့ထုတ်ထိတ်ဥပဒေဖြစ်တဲ့ဖွဲ့စည်းပုံအခြေခံဥပဒေမဆိုတဲ့တာမန်ဥပဒေတာမန်ကျင့်ဝတ်တစ်ခုတော့မှကျွန်တော်ဖောက်ဖျက်တယ်လို့ထင်လို့ရှိရင်ဘယ်သူမှပြောစရာမလိုကိုယ့်အုပ်ထပ်တော်မှာနော်နောက်တစ်ခုတော့ကျွန်တော်ထပ်ပြောချင်တာပေါ့ဗျာနိုင်ငံရေးရှင်မှပြောလို့ရတယ်ဟုတ်လားကျွန်တော်တို့ကိုဝေဖန်နေတဲ့လူတွေတဲ့ကျွန်တော်ကနိုင်ငံရေးစီးပွားရေးလူမှုရေးအတွေ့အကြုံတွေကျွန်တော်နေကောင်းနေမယ်အသက်အရွယ်အဖြစ်နဲ့ငယ်အောင်ငယ်ဒါပေမဲ့ကျွန်တော်ဘယ်သူနဲ့မဆိုကိုချင်းတရားနဲ့ပတ်သက်လို့ကျွန်တော်မကြောက်နေနိုင်ဘူးကိုကျင်တရားမှာတော့ကျွန်တော်အလုပ်ကိုကျွန်တော်ရှင်းရတယ်။ဒါတော့ကျွန်တော်ထပ်ပြောချင်တယ်
။2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်တဲ့ဥပဒေကြမ်းကိုဆွေးနွေးဖို့လွှတ်တော်ကိုယ်စားလှယ်53ဦးကဆွေးနွေးမဲ့အကြောင်းတဦးကို10မိနစ်စီအချိန်ရမှာဖြစ်ကြောင်းပြည်ထောင်စုလွှတ်တော်နိုင်ငံကသူတော်ဦးရှင်မန်းကပြောလိုက်ပါတယ်။ဇွန်လ17ရက်နေ့ကပြည်ထောင်စုလွှတ်တော်အစည်းအဝေးမှာဦးရှင်မန်းကအခုလိုပြောကြားလိုက်တာဖြစ်ပါတယ်
။အထက်ပိုင်းဥပဒေလူကြမ်းနဲ့ဆက်လင်းပြီးကိုယ်လည်းများကဆွေးနွေးခြင်းနဲ့လွှတ်တော်ဆုံးဖြတ်ရပြီခြင်းအစီအစဉ်များကို2015ခုနှစ်ဇွန်လ23 24 25ရက်များမှာဆောင်သွားမှာဖြစ်တဲ့အတွက်ဆွေးနွေးရမှာကုလေတူတူကိုဆွေးနွေးနေ10မိနစ်တက်မှတ်ဆောင်သွားမှာဖြစ်ကြောင်းနဲ့တက်မှတ်ချိန်တွင်ဆွေးနွေးနိုင်ပါရန်ရာဇုလတော်ဆရာမျိုးကြီး139လုံးနဲ့အတိပေး
တိုင်းပြည်အတွက်အရေးကြီးတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိစ္စဆွေးနွေးရမှာအချိန်ကန့်သတ်တယ်မဖြစ်သင့်ပဲလွတ်လွတ်လပ်လပ်ဖြစ်သင့်တယ်လို့မြို့သားလွှတ်တော်ကိုယ်စားလှယ်ဦးလတ်ဆွေကပြောလိုက်ပါတယ်။2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်တဲ့ဥပဒေကြမ်းကိုဆွေးနွေးဖို့လွှတ်တော်ကိုယ်စားလှယ်တဦးကို10မိနစ်ခန့်ပေးမယ်အကြောင်းဦးရွှေမန်းကပြောကြားပြီးဦးလတ်ဆွေကအခုလိုပြောလိုက်တာဖြစ်ပါတယ်
။တတော်အမြင်ကတော့ free ဆွေးနွေးလွတ်လွတ်လပ်မတူဘူးဆိုတော့သူအမြင်မတူဥပမာဒီပုံမှန်တစ်ခုတည်းအကြောင်းအရာတစ်ခုတည်းကိုကြားပြည်နေရလူဆွေးနွေးတာနဲ့မန္တလေးတိုင်းရလူဆွေးနွေးတာမတူဘူး vision ကကွာတယ်ကျွန်တော်ကမာတီဗီရှင်းကိုပိုသိရတာပေါ့နော်ဒါမှကျွန်တော် voting လုပ်တဲ့အခါမှာကျွန်တော်တို့ကစဉ်းစားနိုင်တာပေါ့နော်ကျွန်တော်တို့ကကြားပြည်နေမရောက်ဘူးမန္တလေးတိုင်းကိုမရောက်ဘူးဒါပေမဲ့အဲ့ဒီကကိုယ်တော်လေးပြောတဲ့စကားကိုကြားရတော့သူတို့အော်သူတို့စိတ်ထဲမှာဒီလိုပါလားသူတို့ဒီလိုဖြစ်ပါလားဆိုတာကိုပိုသိနိုင်တယ်ဒါကြောင့်ဆွေးနွေးဖို့အမြည်စင်းပေးသူတိုင်းကိုကျွန်တော်တော့ဆွေးနွေးပေးစေချင်တယ်တော်တူဥပဒေတော့ဆို၄မိနစ်ပဲဗျထပြီးမင်္ဂလာပါဆိုတော့2မိနစ်လောက်ပုံသွားပြီနှီးကုန်းချုပ်ပါတယ်ဆိုတာနဲ့ကိုတကယ်တမ်းပြောမှာ2မိနစ်ဒါလည်းအင်မတန်နဲအခုမိနစ်20ရာနေတဖြည်းဖြည်းကျော်လာတာနောက်ဆုံးကျွန်တော်တို့ အဲ့လိုဆိုတာ၄မိနစ်ပဲရတော့တယ်ဗျာအဲ့လိုအားကြီးရကြတော့မတက်ရပြီမင်္ဂလာပါဆူတောင်းပတနာပြုရတာဒါတောင်မှဟိုပြုကြမယ်ပြုကြမယ်လို့နှုတ်ဆက်နေရင်တော့တော်တယ်ပြီးမှာမဟုတ်ဘူးဒီဘီဖန်သားပြန်မှာကြီးစုနေတယ်ပြီးတချို့လည်းကျေးဇူးတင်ပါတယ်ဘောပါလीတချို့ကလည်းအဲ့လိုပြောတာဘူးဗျာ
အခုတော့မှတ်မှတ်သားသားစကားများစီစဉ်ရတော့လောက်ပါပြီခင်ဗျာကြီးစုနားဆင်ကြသူအားလုံးကိုကျေးဇူးတင်ပါတယ်